ထိုင်းနိုင်ငံချင်းရိုင်ပြည်နယ်ရဲကမွေးစေဝါစစ်ဆေးရေးဂိတ်မှာအထောက်ထားမဲ့မြန်မာရွှေပြောင်းအလုပ်သမားတွေတဲဆောင်လာတဲ့ကားတစ်စီးစစ်ဆေးမခံဘဲထွက်ပြေးရင်တိတ်မောက်ခဲ့ပါတယ်။တိတ်မောက်တဲ့ကားတွေကနေတော်တော်များများထွက်ပြေးသွားကြပြီမဲ့ဒဏ်ရာတွေနဲ့6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့ပါတယ်။ထိုင်းခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့အုပ်စုခုနှစ်ပုံဖန်ကျေးရွာဗတ်ဆန်ပါဆက်ရွာအနီးမှာရှိတဲ့ငွေရစေဝါစစ်ဆေးရေးဂိတ်အနီးမှာဧပြီလ21ရက်နေ့မနေ့အစောကြီးအချိန်မှာပဲအထောက်ထားမဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စီးတိတ်မှောက်ခဲ့တာပါစစ်ဆေးရေးဂိတ်ကစစ်ဆေးတာကိုမခံဘဲမောင်းပြေရာကနေကားတိတ်မှောက်မှုဖြစ်ပွားခဲ့ပါတယ်ကားတိတ်မှောက်ခဲ့ပေမဲ့အတော်များများထွက်ပြေးလွတ်မြောက်သွားကြပြီးထိခိုက်ဒဏ်ရာရသူ6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ဒီဧပြီလ21ရက်မှာချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာရှိတဲ့မွေးစီဝါစစ်ဆေးဂိတ်မှာမတင်ငါဝယ်ကားစီးရက်တက်မှုစစ်ဆေးတာကိုအဲ့ကားတက်မပြီးပဲထွက်ပြေးတဲ့အတွက်ကားတိတ်မောက်မှုဖြစ်တယ်။တန်ရတဲ့အမျိုးသီးတယောက်ကိုမဲဆိုင်မြို့မှာရှိတဲ့ထွေရောဂါကိုဆေးဝါးကြီးကိုပို့ပြီးတော့ကုသပေးတယ်။
ထွက်ပြေးလွတ်မြောက်သွားသူတွေထဲမှာလည်းတန်ရရသူတွေပါဝင်တယ်လို့လည်းပြောပါရယ်။ကားပေါ်မှာတရားမဝင်ဝင်လာသူ10ခန်းလောက်လည်းပါပါတယ်။ဧပြီလ20ရက်နေ့ကလည်းချင်းရိုင်ပြည်နယ်မက်ဖလွန်မြို့မှာလည်းအထောက်ထားမဲ့မြန်မာတွေတဲဆောင်လာတဲ့ကားနှစီဖမ်းဆီးခံရပြီးအဲ့ဒီထဲမှာတော့မြန်မာ32ဦးဖမ်းဆီးမိခဲ့ပါတယ်
။အလားတူဖြစ်ရကဒီချင်းရိုင်ပြည်နယ်မက်ဖလွန်မြို့စစ်ဆေးဂိတ်မှာဖြစ်တယ်။မတင်ငါဝယ်ကားနှစီကိုစစ်ဆေးတယ်။အဲ့မှာတရားမဝင်မြန်မာ32ယောက်ဖမ်းမိတယ်။ပြီးတော့ထိုင်းညင်မောင်2ဦးကိုလည်းဖမ်းတဲ့ရဖမ်းမိတယ်ပေါ့။
အခုလိုမျိုးစစ်ဆေးရေးဂိတ်တွေကစစ်ဆေးတာကိုမခံဘဲမောင်းပြေးကြတာကြောင့်ထိုင်းနိုင်ငံထဲမှာမတော်တဆယင်တိမ်မှောက်မှုတွေမကြာခဏဖြစ်နေတာပါမက်လာထဲမှာလည်းအထောက်ထားမဲ့မြန်မာတွေတဲဆောင်လာတဲ့ကားတိမ်မှောက်မှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်မက်လာ16ရက်နေ့ကလည်းထိုင်းနိုင်ငံတောင်ပိုင်းပရာချုခီရီကန်ပြည်နယ်အတွင်းတရားမဝင်မြန်မာ18ယောက်ကိုတဲဆောင်လာတဲ့မော်တော်ယင်တိမ်မှောက်ခဲ့ရာကနေလူ6ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုဆိုရင်ဧပြီလဇန်းကနေဧပြီလ21ရက်နေ့ထိထိုင်းနိုင်ငံထဲမှာဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာ800ကျော်ရှိနေပါတယ်ရှင်။